一内收音，谁也冷苗，狗也都要拉给一匹吧。你们都别叫拉的，他妈给一声啊！道理，谁要拉给一匹吧的？一生都是在帮你们要不为路啊的。你说谁也能够过一路要的明兰兰的清晨啊喇嘛。不知道要先不能够喇嘛。家庭困压的。那大叔的地的那张户那家嘛去帮。你都啊，婚姻都表开的，这老老的月月，你皮薄表不表来你的，他不话也听开了，他不理你啊。那大皮的是的，不大表情不那么难嘛。家的困难的一样就罢了。我们问起啊，路在东啊嘞，路在里啊嘞，路面工下家的就罢了，都到那边。我们问起啊，路在里山里家的，下回木啊，阿达哥就丢给下家的撇的对，路面木工。没有家吧我的问题我拉的真的这么路面目要困细的这么都路面目要困细的你的吗那大我去看你的进来这的队长而你困难你要家的这么那像不达别人的那那心里嘛那达出来加宽地宽外面阿土宽也的这里那达过加地外面阿土路天里木西皮苏马那边这啥地宽西的这包那达出来的包外也的包哪里能算西皮苏西这啥我不留那么地内嘛。这啥地亲也啥那大家没去把的。这啥地亲也啥那大家没去把的。那大家也嘛。这啥娘说的去困难的去把。这啥娘也把嘛。这啥娘给大娘的。都没有压过面貌就困细了就罢了。但是如今那大爷的爸爸的爸爸的地方出来不老一起的来出来你他哭飘断了记人民币就罢了。不要到了我记忆都要帮帮助你啊这些米老爸那段你妈没有无损这是地困细胞这是妈地困细路面目出来不路嘛也困细的好不好他说路面目不要清楚的呀这是地用路的不好而你这是地铺出来的那大哥没有记下的就罢了。那大娘我压把妈这啥的可惜的就罢了。第二第那大那大娘我压不住的那边那啥那个那天嘛那大娘压的就罢了。那大娘要不对帮地铺路地的来说一下那一下来看到 ပိန်ချစွာတည်ဖို့လိုပြန်ပါသေးတယ်အရာအလုံးဒီအနှိမ့်စမမြဲဘူးဆိုတဲ့တဘဝတဘောကိုရှင်းလင်းပိန်ချစွာသိမြင်နားလည်ရတာဖြစ်ပါဒါကြောင့်လက္ခဏာဤသုံးပါးရှိတဲ့အထက်မှာနှိမ့်စဒုက္ခအနတ္တလို့ဆိုတဲ့အနေထားမှာစင်စစ်အားဖြင့်အနိစ္စလက္ခဏာမထင်မနဲ့ဒုက္ခလက္ခဏာလည်းမထင်နိုင်ပါဘူးဒုက္ခလက္ခဏာမထင်မနဲ့အနတ္တလက္ခဏာလည်းမထင်နိုင်ပါဘူးအနတ္တလက္ခဏာထင်ဖို့ဆိုတာကအနိစ္စလက္ခဏာကိုဥစွာရှုပွားရတာဖြစ်ပါအဲ့ဒီအနိစ္စလက္ခဏာကိုကျွမ်းကျင်နိုင်မင်းပြီဆိုတဲ့အချက်ကကြာမှာဒုက္ခလက္ခဏာတွေအနတ္တလက္ခဏာတွေဒီလိုအဆင့်အဆင့်ဒုက္ခလက္ခဏာတွေအနတ္တလက္ခဏာဉာဏ်တွေအဆင့်အဆင့်တက်လန်းလာတာဖြစ်ပါစင်စစ်အဖြစ်အနိစ္စလက္ခဏာကအနိစ္စလက္ခဏာအရေးကြီးတယ်လို့ဆိုပါသို့သောအနိစ္စရှုတယ်ဆိုတာလည်းပဲအနတ္တဉာဏ်ဖြစ်ဖို့ဖြစ်ပါတယ်ဒုက္ခလက္ခဏာရှုတယ်ဆိုတာလည်းအနတ္တလက္ခဏာဉာဏ်ဖြစ်ဖို့ရှုတာဖြစ်ပါတယ်ဒီတော့ကဘယ်တရားပဲရှုရှုဘယ်ကမ္မထမ်းပဲပွန်ပွန်ခန္ဓာငါးပါးရှိတဲ့အထက်မှာရူပခန္ဓာကိုပွားတဲ့ကာယ ानु ပသနာကိုပဲပွားပွားဝေဒနာခန္ဓာကိုရှုတယ်ဝေဒနာ ानु ပသနာကိုပဲပွားပွားဝိညာဉ်ခန္ဓာကိုရှုတယ်စိတ်တ ानु ပသနာကိုပဲပွားပွားသင်ညခန္ဓာနဲ့သံဃရခန္ဓာလို့ရှုရတယ်ဓမ္မ ानु ပသနာကိုပဲပွားပွားရှုပွားတဲ့ဝိပဿနာတွေမှန်သမျှအနိစ္စချေခံပြီးတော့မှအနတ္တညာရောက်အောင်ရှုပွားအားထုတ်အောင်မှာဖြစ်ပါတယ်အနိစ္စလက္ခဏာညာချေခံပြီးအနတ္တလက္ခဏာညာထင်လာမှသဘာဝရဲ့သဘောတွေကိုရှင်းလင်းပိန်ချစွာသိမြင်တာဖြစ်ပါအနိစ္စရဲ့လက္ခဏာတွေထက်ဒုက္ခရဲ့လက္ခဏာတွေထက်လည်းပဲအနတ္တလက္ခဏာညာပို့ပြီးတော့ကျေပြတ်လာဖြစ်ပါတယ်။ဒါကြောင့်ဗုဒ္ဓဘုရားရှင်မိန့်တော်မူတဲ့အခါကာလတုန်းမှာအနိစ္စလက္ခဏာကိုရှုပွားစေတဲ့အနေထားမှာကြတော့တပ္ပေသင်္ခါရအနိစ္စသင်္ခါရတရားအလုံးဟာအနိစ္စတွေကြီးပဲလို့ဘုရားဘုရားရှင်ကနေပြီးတော့မှမိန့်တော်မူတာရှိခဲ့ဖူးပါတယ်သင်္ခါရတရားအလုံးဟာအနိစ္စလို့မိန့်တော်မူခဲ့တာဖြစ်တယ်မိန့်တယ်မူခဲ့တဲ့အတိုင်းလည်းပဲဘိဒ္ဓလောကမှာရှိတဲ့တောတောင်ကြီးမြေမြေချောင်းအင်းအိမ်သမုဒ္ဒရာလို့ဆိုရတယ်အရာအလုံးဣစ္ဆတဗဟိတဣစ္ဆတလို့ဆိုရတဲ့ယုံနာခန္ဓာအလုံးဗဟိတလောကနဲ့ဣစ္ဆတလောကအလုံးချင်းချုံလိုက်တဲ့အခါလောကအလုံးအချင်းချုံလိုက်ပေါ်လိုက်ပြောင်းလိုက်တိလိုက်ပြက်လိုက်နေဖြစ်နေတဲ့ပျောက်ပျောက်သွားတဲ့အစာထူဖြစ်ပေါ်ဖြစ်ပေါ်နေတဲ့သဘောတဘောဝတွေဟာလူရင်းချုံးလိုက်တဲ့အချိန်ကကြတော့သင်္ခါရတစ်လုံးပဲရပါတော့တယ်။အဲ့ဒီသင်္ခါရတရားသည်အနိစ္စမမြဲဘူး။ဟောလာရင်းပြောင်းနေတယ်ဖြစ်လာရင်းပြတ်သွားတယ်လို့ဘုရားဘုရားရှင်ကမိန့်တော်မူတာရှိခဲ့ဖို့ပါ။အလိုပါပဲဒုက္ခလက္ခဏာကိုမိန့်တော်မူတဲ့ခါကာလတုန်းမှလည်းပဲတပ်ပေသင်္ခါရဒုက္ခရဲ့ယတပညာယပတ္တိအထနိဗ္ဗန္တိဒုက္ခေဧသာမေကောဝိသုတ်တိယ သင်္ခါရတရားအလုံးဟာဒုက္ခဖြစ်တယ်လို့မိတ်တော်မူခဲ့တာရှိပါတယ်သင်္ခါရဆိုတဲ့စကားလုံးဟာဒုက္ခဖြစ်ကြောင်းမိတ်တော်မူတာဒါဆိုရင်အနိစ္စတွေဒုက္ခတွေဟောတော်မူတဲ့အချိန်တုန်းမှာသဗ္ဗေသင်္ခါရအနိစ္စသင်္ခါရတရားအလုံးဟာအနိစ္စသဗ္ဗေသင်္ခါရဒုက္ခသင်္ခါရတရားအလုံးသည်ဒုက္ခဒီလိုမိန့်တော်မူခဲ့တာရှိပါတယ်အနတ္တကိုမိန့်တော်မူတဲ့အချိန်ကကြတော့သင်္ခါရဆိုတဲ့စကားလုံးကိုမပါတော့ပါသဗ္ဗေဓမ္မအနတ္တဆိုပြီးတော့မိန့်တော်မူတာရှိပါတယ်ဓမ္မအလုံးသည်ဗဟိတလောကဝဲဖြစ်ဖြစ်အစ္ဆတလောကမှာပဲဖြစ်ဖြစ်အဲ့ဒီလောကရဲ့လုံမြောက်ရာလောကုတ္တရာလို့ဆိုရတယ်နိဗ္ဗာန်ပဲဖြစ်ဖြစ်အဲ့ဒီအရာအလုံးဟာဓမ္မပဲဖြစ်ပါတယ်တဲ့သဗ္ဗေဓမ္မအဲ့ဒီဓမ္မအလုံးဟာအနတ္တပဲဖြစ်တယ်ကုရဖေရှင်ကဒီလိုပဲမိန့်တော်မူတာရှိပါဒီတော့ဆိုလိုတဲ့အတိတ်ဘက်ကအနိစ္စလက္ခဏာနေထက်ဒုက္ခလက္ခဏာတို့နေထက်အနတ္တလက္ခဏာနေကပူပြီးတော့ကျေတယ်ဆိုတာထင်ရှားသွားတာဖြစ်ပါလားဟုတ်ပါတယ်ယောဂီရဲ့ဉာဏ်တွေထဲမှာအနိစ္စလက္ခဏာတွေရှုတဲ့အခါကာလတုန်းကဒုက္ခလက္ခဏာတွေရှုတဲ့အခါကာလတုန်းမှာကြည်မာတဲ့ငါတကောင်ကနေပြီးတော့မှတော်တော်ကြီးတဲ့ငါတကောင်ကနေရေပုံးထဲမှာဖမ်းထည့်ထားတဲ့အခါမှာမလူးတာမလွန့်တာနဲ့လွတ်လွန့်ရတဲ့အခက်အခဲတွေကြုံတွေ့နေရတယ်လို့ရေပုံးကအဟံတားတယ်ဖြစ်နေတာဖြစ်တဲ့အတွက်စိတ်ထဲမှာကြင်ကြံမှုဆိုတာဖြစ်ပါတယ်အနတ္တလက္ခဏာဉာဏ်ထဲရောက်တဲ့အခါကျတော့ရေဘုံထက်ကငားပြီးရေခံထက်ကိုလွတ်ထက်လိုက်တဲ့အခါချက်ဆက်ရလူးလွန်ရချက်ဆက်ရနေရင်ကျေသွားသလိုယောဂီတို့ရဲ့အသိဉာဏ်လည်းပဲထူနေတူစွာပဲအနိစ္စလက္ခဏာတွေရှုတော့ကဒုက္ခလက္ခဏာတွေရှုတော့ကစိတ်ထက်ကနေပြီးတော့မှစိတ်ဟာအချင်းချက်ထဲမှာရောက်နေသလိုရှင်းရှင်းပြောရရင်တော့အချင်းစာညာမြတာဖြစ်ပါသေးတယ်မလွတ်လပ်သေးပါဘူးလွတ်လပ်မှုပြည့်မရှိသေးပါဘောင်ခတ်ထားတဲ့အရာတွေထဲမှာနေရသလိုပါပဲကျင့်ဆောင်ပွားပဲရှိပါအတ္တကိုအခြေခံတဲ့အနိစ္စလက္ခဏာညာဒုက္ခလက္ခဏာညာတွေဟာအလွန်အမတန်မှကျဉ်ကျက်တာဖြစ်ပါထို့ဖြင့်တရားလောကဝါမြအထုလို့ဒုက္ခလက္ခဏာတွေပြင်းပြင်းစွာထင်လာပြီဆိုတဲ့အခါရုပ်တရားတွေရှုပွားရင်ရှုပွားရင်ဒုက္ခလက္ခဏာတွေပြင်းပြင်းပြင်းပြင်းထင်လာတဲ့အချိန်မှာအဲ့ဒီယောဂီရဲ့စိတ်ထဲမှာအလိုမချမှုတွေအာမရမှုတွေမနစ်သက်မှုတွေညှိ့ွေတဲ့ညာတွေဖြစ်လာတဲ့အချိန်မှာစိတ်ထဲမှာအလွန်အမရမှကျဉ်းကျတာဖြစ်ပါတယ်တရားကိုရှုတဲ့အချိန်မှာရှုနေတုန်းကလည်းမသက်သာဖြောက်သွားတော့လည်းမသက်သာပါအကျဉ်းချက်ထဲမှာရောက်နေတယ်လို့ခံစားရတာဖြစ်ပါဒါတော့ဒုက္ခလက္ခဏာကိုပြီးပြီးပြင်းပြင်းရှုပွားအာထုလို့သိမြင်လာတဲ့ယောဂီတိန်းဟာဒီအတိတ်ပဲဖြစ်ပါတော့တယ်စိတ်ထဲမှာဘလို့ချင်းချသလဲဆိုတော့တရားထိန်နေတဲ့အချိန်တုန်းမှလည်းပဲဖြစ်ပေါ်လာသည်မသင်္ခါရတရားအလုံးဟာဒုက္ခတွေကြီးထင်နေတာဖြစ်ပါတယ်အဲ့ဒီအချိန်ကကြတော့ရှင်းချင်းပြချင်းနေလဲမကြည့်ချင်းအစိုးတကောင်လုံးမှာအဆက်မပြပေါ်ပြနေတာဖြစ်ပါတယ် ကောင်းဆိုပြီးကြည်လိုက်တော့လေလှုပ်စီလှုပ်စီရွာစီရွာစီမွားစီမွားစီလေဝင်းဆိုပြီးကြည်လိုက်တော့လေတရွရွာဓမ္မမမျက်နာဆိုတဲ့ကြည်လိုက်တဲ့အခါကျလေတဆစ်စစ်တမြင့်မြင့်ကျောဆိုပြီးကြည်လိုက်တော့ရွာရွာရွာမွားမွားမွားစစ်စစ်စစ်ရင်ဆိုပြီးကြည်လိုက်တော့လေသူနည်းတူစွာခန္ဓာတစ်ခုလုံးမှာပဲကိုယ်ပဲကြည်လိုက်ကြည်လိုက်ကြည့်လိုက်တဲ့ကြည့်လိုက်တဲ့ဖြစ်ပြနေတဲ့သဘောရဲ့သင်္ခါရသဘောတရားတွေပဲတွေ့မြင်ရတာဖြစ်ပါတယ်။မကြည့်ချင်ဆုံးခန္ဓာတစ်ခုလုံးမှာပေါ်ပြလာတဲ့အချိန်မှာယောဂီတွေအဲ့ဒီဖြစ်ချင်းပြချင်းကိုကြည့်ရင်ရှုရင်းကနေပြီးတော့မှညာထဲမှာဘလို့ထင်လာသလဲဆိုတော့ဒုက္ခဟိတသက်ပါလားလို့ဒီလိုသိမြင်နားလည်လာတာဖြစ်ပါဘောဆိုတာဟာအဖြစ်အပျက်တန်တဲ့အစဉ်အမြဲနှိပ်စက်ခံရတဲ့အရာကိုပဲဘောလို့ခေါ်လျော့သလားလို့ယောဂီရဲ့ဉာဏ်ထဲမှာဒီလိုခံစားနားလည်လာမိတာဖြစ်ပါတရားရှုတဲ့အချိန်တုန်းမှာတစ်ဆစ်ဆစ်တစ်မြင့်မြင့်တရွရွတမွမအခါရခက်အောင်ခန္ဓာကနှိပ်စက်နေတာဖြစ်တဲ့အတွက်ကြောင့်ဉာဏ်ကယုံထွက်ခြင်းစိတ်ပြီးပေါက်လာတာဖြစ်ပါယုံထွက်ခြင်းစိတ်ဒီပေါက်ပင်ပေါက်များတော့လည်းပဲယုံထွက်ဖို့ခွင့်လန်းနေမရပါဘူး။ဒါဖြင့်တရားထိုင်တဲ့အချိန်မှာဘလို့မှမတက်တာတဲ့အတွက်ကြောင့်တစ်ခါတရားဖြုတ်လိုက်တဲ့အချိန်တက်တာလေနို့နဲ့တရားဖြုတ်လိုက်တာဖြစ်ပါတယ်။တရားဖြုတ်လိုက်ပြီးတဲ့အချိန်မှာပူပြီးတော့အနေရခင်မတက်တာတဲ့သဘောတွေကိုတွေ့ရတာဖြစ်ပါထိုင်နေတော့ကဒုက္ခလက္ခဏာတွေထင်လွန်းလို့အနေရခက်တယ်ပဲကြည့်ကြည့်ပြောင်းလဲဖြစ်ပေါ်နေတဲ့ခန္ဓာရဲ့သဘောဝသဘောတွေဟာအဖြစ်အပျက်တန်နဲ့နှိပ်စက်နေတယ်လို့ခံနေရတာဖြစ်တဲ့အတွက်လုံးဝမသက်သာပါဘူးဖြစ်ချင်းပြည့်ချင်းနေဟာမိမိကိုပြန်ပြီးတော့မှနှိပ်စက်နေတယ်လို့ခံညာထဲမှာထင်လာတာဖြစ်တယ်ဒါကြောင့်မထိုင်ကိုမကြည့်ကိုမကြည့်ရှင်တော့ဘူးမကြည့်ရှင်တော့လည်းပဲခန္ဓာကအော်တိုအလိုအလျောက်ပေါ်ပြနေတာဖြစ်တဲ့အတွက်ကြည့်နေရတာဖြစ်တယ်ကြည့်နေရတဲ့ကြည့်လိုက်တဲ့ကြည့်လိုက်တဲ့အဖြစ်အပျက်တန်နဲ့ထောင်းထူပြီးတော့အနှိမ့်ဆက်ခံနေရသလိုပါပဲဒါနဲ့တခါတရံကြတော့တရားဖြုတ်လိုက်တာဖြုတ်လိုက်တဲ့အချိန်မှလည်းပဲမတက်တော့ဆိုင်ရဲ့အချင်းချတဲ့ကြောင့်လေလိုက်ပုံကခန္ဓာကြီးကိုထိမ်ပြီးရှုနေတဲ့အချိန်တုန်းမှာစိတ်ပြက်စရာကြီးပဲလို့သိနေလို့တရားဖြုတ်လိုက်တဲ့အချိန်မှာလောကကြီးကိုကြည့်တဲ့အခါကျတော့ချော့ကပြီးတော့ငြိမ့်ွေလာတာဖြစ်တယ်ချော့ကပြီးတော့ငြိမ့်ွေလာရင်ရင်တော့ကလောကကြီးပြောစရာပွားဟာနှစ်သက်စရာလို့ထင်မှဆွေးယူခဲ့ပြီမှာအခုကြတော့ဘဝဟာစိတ်ပြက်စရာလောကကြီးဟာညှိငွေစရာလို့တလူမင်းလာတာဖြစ်ပါချင်းတစ်ချိန်တော့ကအဝိဇ္ဇာအမောင်ရဲ့အောက်မှာတဏှာတွေရဲ့ခြေလင်မှုနဲ့လောကကြီးကိုအပျော်ထင်ပျော်စရာလို့ထင်ခဲ့ပြီမဲ့အခုကြတော့အဝိဇ္ဇာတွေပန်းပြီးတော့တဏှာတွေရဲ့နှောင်ကျူးတွေကတဖြည်းဖြည်းပြေလျောက်လာတဲ့အချိန်မှာနေတဲ့ဇာလို့ထင်တာမန္တမယဟာစိတ်ပြည့်စရာကြီးပဲဖြစ်ပါပျော်စရာလို့ထင်ခဲ့တာမန္တမယဟာဤကိုစရာကြီးပဲဖြစ်ပါတရားလောက်ပွားများအားထုတ်တဲ့အချိန်မှာယောဂီဟာဒီအခြေအနေရောက်လာပြီဆိုတဲ့အချိန်တရားကိုမထိုင်မဲနဲ့မနေနိုင်တော့ပါဒီအထိကိုညာကရောက်ပါမှပြီးပြင်းတဲ့အသည့်ဆိုတာဖြစ်တာဖြစ်ပါလားဒီနေရာမှာစက္ကုမကုဖြစ်ပါတယ်ညာဖက်နဲ့ကိလေသာတို့ရဲ့လုံဆွဲရကနေပြီးတော့မှဘဝခန္ဓာမှာတရားလောက်ဘောများအာထုတ်တယ်လို့သာမန်စကားပြောကြပေမဲ့တကယ်တမ်းကျတော့တရားလောက်အာထုတ်တယ်ဆိုတာဟာကိလေသာတို့ရဲ့လက်ထက်မှာရောက်သွားတဲ့ဘဝကိုဝိရိယတတိဉာဏ်တို့နဲ့လိုက်ပြီးတော့လူယူခြင်းပဲဖြစ်ပါ။က ကိလေသာတို့ရဲ့လက်ထဲကိုရောက်သွားတဲ့တတိခန္ဓာကိုယ်တတိဝိရိယဉာဏ်နဲ့လိုက်ပြီးတော့လူရှူတဲ့အချိန်မှာအခုနိဗ္ဗိန်တာလို့ဆိုရတဲ့ဉာဏ်ကြီးငွေတဲ့ဉာဏ်မုန်းတဲ့ဉာဏ်ရှင်တဲ့ဉာဏ်ဒီဉာဏ်တွေကိုဖြစ်ပေါ်လာတဲ့အချိန်ကကြမှာတတိဝိရိယဉာဏ်တို့ဘက်ကိုအလေးသာလာတာဖြစ်တယ်အခုဒီမုန်းဉာဏ်မှမဝင်သေးသည်မြကာလပတ်လုံးဝတော့ယောဂီတွေတရားရှုနေတယ်ရှုနေတော့ကဟုတ်တယ်လို့လို့ပါပဲနောက်တစ်ချိန်ကျရင်လည်းမရှုဖြစ်တော့ဘဲနဲ့ပြစ်ထားပြီးတော့ပျောက်ပြတ်သွားတာပဲများတာဖြစ်ပါတယ်မုန်းဉာဏ်ဝင်ကြပြီးတဲ့ယောဂီများကြတော့တတိဝိရိယဉာဏ်တို့ဘက်ကနေပြီးတော့မှအင်းအာတာသွားတာဖြစ်တဲ့အတွက်မရှုဘဲမနေနိုင်တော့ပါဘူးရှုပြန်တော့လည်းမသက်တာပဲမဲ့ရှုတော့လည်းမသက်တာပဲမဲ့မရှုဘဲလည်းမနေနိုင်တော့ပါမရှုဘဲနေရတဲ့အနေဟာဘူးပြီးတော့အချင်းချက်ထဲမှာရောက်နေတယ်လို့စိတ်ထဲမှာခံစားရတာဖြစ်ပါတယ်အဲ့ဒီအချိန်ရောက်မှာယောဂီကဉာဏ်ရင့်သူလို့ပြောလို့ရတာဖြစ်ပါတယ်ခုရဲ့အသိဉာဏ်တွေဘလောက်ရှိလာပြီလဲဉာဏ်ဘလောက်တက်ပြီလဲဆိုသောကာကြီးကိုဘလောက်ကြီးဝင်တယ်လဲဒါဒီပေတံနဲ့တိန်းလို့ရတာဖြစ်ပါတယ်ကိုဘွားကိုကိုအတိညာဘလောက်ရှိပြီလဲဆိုတဲ့အခါကိုအပြစ်ဘလောက်ရှာနိုင်တာလဲဆိုတဲ့အပေါ်မှာမူတည်တာဖြစ်ပါတယ်ကိုဘွားကိုအပြစ်ရှာနိုင်မှလောကကိုပြောစရာထင်တဲ့လောကကြီးကိုမောင်းအောင်ရှုနိုင်မှကြီးဝေအောင်ရှုနိုင်မှဒါထက်မြက်တဲ့ညာလို့ဆိုလို့ရတာဖြစ်ပါဒီနေရာမှာတဖြည်းဖြည်းနဲ့ရှုပွားအားထုတ်ရင်ကိလေသာတွေပါရှားသွားတဲ့အချိန်မှာဘဝပေါ်မှာညစ်ကပ်တွေတာတဲ့ဆန္ဒရာဂတွေလျော့ပါသွားပြီဖြစ်ပါဒီလိုနဲ့တရားထိုင်ရင်ရှုပွားရင်အားထုတ်ရင်လောကကြီးကိုကြည့်ရင်ညှိငွေ့စရာဘဝကိုကြည့်ရင်နှစ်သက်စရာလုံးဝမရှိဘဲစိတ်ပြည့်စရာတွေကြီးဖြစ်နေတာဖြစ်တဲ့အတွက်အဲ့ဒီယောဂီမှာချင်းချက်ထဲမှာရောက်နေတာဖြစ်တယ်။စကားကိုလည်းမပြောချင်တော့အစားလည်းမစားချင်တော့ပါ။အိတ်တော့လည်းပဲအိတ်ပြောတော့ပါ။ခန္ဓာကနေအဖြစ်အပျက်တန်တဲ့အစဉ်အမြဲနှိပ်စက်မှုကိုခံနေရတဲ့အတွက်ကြောင့်ယောဂီရဲ့ညာဟာအချင်းချက်ထဲမှာရောက်နေတာဖြစ်တယ်။ခန္ဓာကဘာနဲ့တူသလဲဘဝဆိုတာဘာနဲ့တူသလဲဆိုစူးချုံကြားတဲ့ကဖူခာတိနုလေးလိုပါပဲစူချုံကဖူသိနုဟာအဲ့ဒီမှာလေတိတ်လိုက်တယ်လေတိတ်လိုက်တယ်စူတွေကအထုခံလိုက်ရတယ်လို့ဘဝဟာလည်းပဲအဲ့ဒါလိုပါပဲငြိမ်ငြိမ်လေးနေလေးလို့နေနေလေးရွှေ့လိုက်တယ်ဒုက္ခနေနေလေးလှုပ်လိုက်တယ်ဒုက္ခစိတ်ထဲမှာလည်းပဲအတွေးတစ်ခုဝင်လိုက်တယ်ဒုက္ခနေနေလေးငြိမ်ငြိမ်နေရကနေနေနေလေးလှုပ်ရှားလိုက်တဲ့ကဒုက္ခဒုက္ခဒုက္ခဒီလိုထင်နေနေတာဖြစ်ပါအဲ့ဒီအချိန်မှာယောဂီဟာဘာဖြစ်လာသလဲဆိုတဲ့အခါယုံထွက်ခြင်းနဲ့စိတ်ကိုပေါက်လာတာဖြစ်ပါလောကကြီးရလဲပျော်စရာမဟုတ်ဘဝဆိုရလဲနှစ်သက်စရာမဟုတ်ဝါဟာစိတ်ပြည့်စရာတက်တက်ဖြစ်တယ်လို့လောကဟာလည်းငြိမ့်ငွေစရာတက်တက်ဖြစ်တဲ့အတွက်ကြောင့်ဒီနေတဲ့ကမယုံထွက်နိုင်သေးသေးကာလပတ်လုံးကတော့လွတ်မြောက်ခွင့်ကိုရကြအောင်မှမဟုတ်ဘူးဆိုပြီးအဲ့ဒီအကြတဲ့အခက်အခဲဖြစ်နေတဲ့ဒီခန္ဓာရဲ့ဒုက္ခတွေကိုငြင်းပန်းနှိပ်စက်တဲ့တန်းကိုကြည်ရင်ရှုရင်ပွားများရင်အာထုံရင်ကနေဘယ်လိုသဘောပေါက်လာသလဲဆိုတဲ့အခါဘာလို့ဒီလောက်ထိကြအောင်ဒုက္ခရောက်နေသလဲဖြစ်ပြတတ်တဲ့ဒီလောက်နှိပ်စက်ခံတရားဒါလဲလို့ကြည့်လိုက်တဲ့အခါညှိတွင်မှုတွေရှိနေလို့ပဲဖြစ်ပါညှိတွင်မှုတွေရှိနေတဲ့အချိန်မှာရုပ်ရဲ့သဘောသဘောဝါတွေဟာငါမဟုတ်ဘူးလို့ဉာဏ်ထက်ကပိုင်းချမ်းစွာသိမြင်နားလည်ပြီးမဲ့ရှုခံရဲ့အယုတ်အာယုံမှာငါမဟုတ်ဘူးရုပ်သူရုပ်ကလည်းပဲမမြဲတဲ့အနေအဆရှင်ရတဲ့ဒုက္ခတွေနဲ့ပေါက်ဆပြီးတော့ထောင်းထူနေတဲ့သဘောတဘောကတက်တက်ဖြစ်တယ်လို့ပိန်ချစွာသိမြင်နားလည်သွားတာဖြစ်ပေမဲ့ ရှုညံရဲ့ဖက်ကိုပြန်ကြည့်မယ်ဆိုရင်ဘယ်သူရှုတာလဲငါရှုတာကြီးဖြစ်နေတာဖြစ်ပါဒါကြောင့်မလို့ရှုညံရဲ့ဖက်မှာပြန်လဲပြီးတော့ညှိတွဲနေတဲ့သဘောကဓမ္မသဘောတွေကိုပြီးပြင်းပြင်းညံမရှင်းသေးတဲ့အတွက်ကြောင့်ဒုက္ခထဲမှာတဝဲလဲလဲနဲ့ယုံထွက်လို့မရတဲ့အနေထားမှာရောက်နေတာဖြစ်ပါအဲ့တော့ညံကနေပြီးတော့မှ အတ္တမရှင်သေးတဲ့ညာကနေအနတ္တအတ္တမရှင်သေးတဲ့ညာကနေပြီးတော့မှအတ္တလို့ရှိနေသေးတယ်ဒုက္ခဆိုတာဟာလည်းပဲသဘောအတိုင်းမထနိုင်သေးဘူးဘယ်သူဒုက္ခရောက်တာလဲငါဒုက္ခရောက်တာပဲရှိပါသေးတယ်ငါဒုက္ခရောက်နေတယ်ဆိုတဲ့အနေထားကနေပြီးတော့ဆွန့်လွတ်နေတဲ့ဆွမ်းအားမှာဘာပဲဖြစ်ဆိုပြီးတော့ဆွန့်လွတ်နေတဲ့ဆွမ်းအားတွေ လွတ်ချပလိုက်တဲ့အချိန်ကကျမှသူ့တဘဝကိုနားလည်သွားတာဖြစ်ပါတယ်အဲ့ဒီအချိန်ကကျမှအော်သူ့တဘဝအလျောက်သူဖြစ်နေတာပါပဲလားယုံနာခန္ဓာတို့ရဲ့သူ့အလုပ်သူ့ကိစ္စသူ့ဆောင်ရွက်နေတဲ့သဘောကိုငါဆိုပြီးတော့ထင်းနေဆွဲလမ်းမှတ်ယူထားတဲ့သူ့အယူအဆတွေအကြောင်း အကျင့်ကြတဲ့ရောက်နေတာပါပဲလားလို့သိမြင်လာတဲ့အချိန်မှာခန္ဓာသည်ငါမဟုတ်ဘူးဒုက္ခရောက်တာလည်းငါမဟုတ်ဘူးကြောင်းကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေတဲ့သဘောဝတ္တမသဘောတွေကိုညာကနေပြီးတော့ပိန်ချပြီးတော့သိမြင်နားလည်လိုက်တဲ့အချိန်မှာသူ့ကိစ္စသူဆောင်ရွက်နေတာပါပဲလားလို့ညာနဲ့မှာပိန်ချလိုက်တဲ့အချိန်မှာ အကျင့်ကြတဲ့ကနေပြီးတော့ယုံထွက်ခွင့်ရသလိုပဲလွတ်မြောက်သွားတာဖြစ်ပါတယ်အဲ့ဒီအချိန်ကစပြီးတော့အတ္တကနေအနတ္တလမ်းစပေါ်ကိုရောက်ပြီဖြစ်ပါတယ်ဒီအချိန်မှာဘောအခန္ဓာကိုအဲ့ဒီမှာမဆိုင်တဲ့အကြည့်တစိမ့်ဆန်တဲ့ဉာဏ်နဲ့ရှုကြည့်နိုင်ပြီဖြစ်ပါတယ်အကျင့်ကြတဲ့ကနေပြီးတော့မှလွတ်လပ်တဲ့စိတ်တွေ စောစောကပြောသလိုဂျီဘုံထဲမှာဂျီဘုံထဲမှာဖန်းထက်ခံထားရတဲ့ငါးတကောင်ဟာဂျီကန်တဲ့ကိုလွတ်ထွက်လိုက်သလိုလွတ်လပ်စွာယုံကန်လှောက်ရှားလို့ရသွားပြီဖြစ်ပါတယ်။ကျဆမ်းမှုနေတွေကိုကျေပြန့်သွားပြီဖြစ်ပါတယ်။ယောဂီသူတော်ကောင်းအပေါင်းတို့ဟာလည်းထူနီတူစွာပါပဲ။ နေစာဒုက္ခလို့ဆိုရတဲ့သင်္ခါရပေါင်းအတွင်းထက်ကနေပြီးတော့မှအထုတ်ရင်ပွားများရင်ကနေအချင်းအချက်ထဲရောက်နေတဲ့သဘောတွေကိုတက်ရောက်လာတဲ့အချိန်မှာယုံထွက်လိုက်နေတဲ့ဆွမ်းအားထိကြောင်းဝေးမြူလိုက်တဲ့အချိန်မှာညာကနေပိန်ချလိုက်တာဖြစ်ပါတယ်ပိန်ချခြင်းနဲ့ယုံထွက်နိုင်လက်တဲ့အခါအော်ခန္ဓာကငါလို့လှုပ်ထားလို့ရှုံ့နေတာပါပဲလား စင်စစ်ငါမှမဟုတ်ပါပဲသူ့တဘောကလျှောက်ဖြစ်နေတယ်။အကြောင်းကျိုးဆက်ဆက်မှုနဲ့ဖြစ်နေတာပါပဲလားလို့ကိုဖြစ်ခြင်းနဲ့ဖြစ်နေတဲ့အရာလည်းမဟုတ်ကိုလိုသလိုဖြစ်နေတဲ့အရာလည်းမဟုတ်အကြောင်းတိုက်ဆိုင်သလိုဖြစ်ပေါ်နေတဲ့ခန္ဓာကိုအလိုလည်းမလိုက်ကိုကြိုက်လည်းမဆောင်ကိုသဘောအတိုင်းလည်းမဖြစ်အကြောင်းတိုက်ဆိုင်သလိုဖြစ်နေတဲ့ခန္ဓာကြီးပါလား ချောင်းတိုက်ဆိုင်နေလို့ဖြစ်နေတဲ့ခန္ဓာကြီးကိုငါလို့ယူဆွဲမှုခြေပြုပြီးတော့မှကိုလိုရဆွဲယူလို့အချင်းကြထဲရောက်နေတာပါပဲလားစင်စစ်ဧကမအဖြစ်ရုပ်ပဲဖြစ်ဖြစ်နာမ်ပဲဖြစ်ဖြစ်အချောင်းတိုက်ဆိုင်တယ်လို့ဖြစ်နေတဲ့အရာဖြစ်တဲ့အတွက်ကြောင့်ငါဆိုတဲ့ပိန်ဆိုင်မှုဆိုတဲ့ငါလည်းမဟုတ်ငါဟာလည်းမဟုတ်ငါဥစ္စာလည်းမဟုတ်ပါပဲလား ဖြစ်ပေါ်နေတဲ့သဘောဝဓမ္မသဘောတွေဟာတရွရွဓမ္မမဝဒလုံးလုံးဒစီစီဒီဖြင်းဖြင်းနဲ့ဖြစ်ပေါ်နေတဲ့ထူရုပ်ရဲ့သဘောဝဓမ္မသဘောတွေဟာမိမိလုံးတလုံးလဲဖြစ်တာမဟုတ်ပဲမိမိမလုံးပဲနဲ့သူဟာသူဖြစ်နေတဲ့သဘောဝဓမ္မသဘောကိုပိန်ဆိုင်တူတဲ့စိတ်နဲ့ယူဆွဲမိတာဖြစ်တဲ့အတွက်အကျင့်ကြတဲ့ရောက်သွားပါဘောလားသဘောပေါက်သွားတာဖြစ်ပါ ခုအချိန်အဲ့ဒီအချိန်ကနေပြီးတော့ခန္ဓာကပေါ်ပြတဲ့အတိုင်းညာကတိတိသွားတာဖြစ်ပါတယ်။ ခန္ဓာကသူ့တဘဝအတိုင်းသူ့အလုပ်သူလုပ်နေတာကိုငါကဝင်ရှောက်နေတဲ့အတွက်အချင်းချထဲရောက်သွားတာပါပဲလားဒီချင်းကစပြီးခန္ဓာကငါလည်းမဟုတ်ငါကိုယ်လည်းမဟုတ်ငါအုပ်စားလည်းမဟုတ်တစိမ့်ဆန်တဲ့ညာအသည့်နဲ့ရှုကြည့်တဲ့အခါမှာရှုခန်းလို့ဆိုရတဲ့အာယုံရဲ့ပုံမှာရှုညာနဲ့ရှုကြည့်နေတဲ့တဘဝတဘဝနှစ်ခုရှင်းလင်းစွာကွဲပြားနားလည်သွားပြီဖြစ်ပါ ငါကရှုတည်တာမဟုတ်ပဲနဲ့ညာကရှုတည်တာဖြစ်ပါလေအဲ့ဒီအချိန်ကစပြီးတော့ဒီရုပ်တရားတွေကအသေးစိတ်ခွဲရှုနိုင်ပြီဖြစ်ပါတယ်အရင်တုန်းကပေါင်းစည်းပြီးတော့ရှုရတာကနေအခုကြတော့မာတယ်တောင်းတယ်ဆိုတဲ့သဘောလေးဟာပထဝီတိုက်ရဲ့သဘောပါပဲလား ချမ်းနေနုတယ်ဆိုတဲ့အရာဟာလဲပထဝီတိုက်ရဲ့သဘောပေါ်တာပဲလားငါရှုပ်မဟုတ်တော့ပါဘူးတတ်သဘောပေါ်တယ်လို့နားလည်သွားပြီဖြစ်ပါတယ်တစ်ခါတည်းဟန်ကြတော့ဘူးတယ်နွေးတယ်ဆိုတဲ့သဘောလေးတရှိန်ရှိန်ပေါ်လာတဲ့အခါဒီသဘောရဲ့သဘောဟာဒီဆုံးဆိုတဲ့တတ်သဘောတွေပေါ်တာပါပဲလား တခါတည်းဟန်ကြတော့လှုံ့ဆန်းခြင်းထောက်ခံခြင်းဆိုတဲ့အရာတွေကိုတွေးရှိတဲ့အချိန်မှာငါမဟုတ်ပဲဝါယောတတ်တွေကနေပြီးတော့ဖောက်ပြန်ပြောင်းလဲနေတာပါပဲလားလို့သိစိတ်သိမြင်သွားတာဖြစ်ပါဝါယောတတ်ပဲဖြစ်ဖြစ်ဒေဇောတတ်ပဲဖြစ်ဖြစ်ပထဝီတတ်ပဲဖြစ်ဖြစ်ဖြစ်ပေါ်လာတဲ့အရာတွေဟာကြိလိုက်တိုင်းပြောက်တိလိုက်တိုင်းပြက် ဒီအချက်တွေဒီအချက်တွေဟာဘယ်တတ်မှခိုင်မဲခြင်းတည်တန့်ခြင်းမရှိပါပဲလားအော်သူ့အလုပ်သူလုပ်နေတာပါပဲလားလို့နားလည်တာဖြစ်ပါအဲ့ဒါကိုစာလိုပြောရင်ဒါရီတီတီတမောဒါရီတီတီဒါတုသူ့သဘောသူဆောင်တာလို့ဒါလို့ခေါ်တာဖြစ်ပါတယ်အကြောင်းတိုက်ဆိုင်တယ်လို့ဖြစ်ပေါ်နေတယ်သူ့သဘောသူဆောင်နေတယ်ဒါကြောင့်ဒါ တခါတည်းပူလိုက်အေးလိုက်ပျောက်ပြတ်သွားလိုက်တခါတည်းကြတော့မာလိုက်တင်းလိုက်ပျောက်ပြတ်သွားလိုက်တခါတည်းရွရွရွမောမောမောပျောက်ပြတ်သွားလိုက်သူ့အလုပ်သူလုပ်နေကြတဲ့အနေထားမှကြည့်သိပါတခါတည်းကြတော့ရှိန်ရှိန်ချင်းဖြင်းဖြင်းဖြင်းဖြင်းဖြင်းလိုက်ပျောက်ပြတ်သွားလိုက်တခါတည်းကြတော့အဲ့ဒီမှာလှောက်ရှားလိုက်ရိမ့်ရိမ့်လိုက်ပျောက်ပြတ်သွားလိုက်နေဒီသဘောကတမန်သဘောတွေဟာ ငါလည်းမဟုတ်ငါကိုယ်လည်းမဟုတ်ငါအုပ်စာလည်းမဟုတ်သူ့သဘောသူဆောင်ပြီးတော့မှအကြောင်းတိုက်ဆိုင်တယ်လို့ဖြစ်ပေါ်နေတဲ့အရာကိုယူယူလေးရှိနေတဲ့ခန္ဓာကိုရှင်းရှင်းလေးငါမရောတဲ့အတိနဲ့ရှုကြည့်နိုင်ခြင်းဟာအနတ္တညာပဲဖြစ်ပါတယ်ငါမရောတဲ့အတိနဲ့ ရှုကြည့်နေခြင်းဟာအနတ္တညာပဲဖြစ်ပါတယ်။ဒါကြောင့်ယောဂီတို့ကောင်းပေါင်းတို့နေရာဖြင့်အကုငါဟာငါအဥ္စမဟုတ်ဘူးလို့ပိန်ချပြီးတော့မှဖြစ်ဖြစ်ရှုနေကြတဲ့ပုဂ္ဂိုလ်တွေလည်းဖြစ်ဖြစ်ဒုက္ခရှုပွားနေကြတဲ့ပုဂ္ဂိုလ်တွေလည်းတစိမ့်ဆန်တဲ့ညာတိနဲ့ငါမရောတဲ့အတိနဲ့ဒုက္ခဒုက္ခလို့ဆက်လက်ပြီးတော့ရှုပွားအားထုတ်ကြပါစို့။